โอเคดร.เสียแท้ครับကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်အခုနောက်ဆုံးလှိုင်းကပြန်ပြီးတော့ကျလာချိန်ပေါ့နော်။ဒါပေမဲ့တစ်ဖက်မှာအရှဘက်အပါဝင်ပေါ့အထူးသဖြင့်အရှေ့တောင်အရှမှာရောကမ္ဘာနေရာတချို့မှာပါဒီကိုဗစ်မျိုးကွဲစိတ်သစ်တွေထပ်ပေါ်လာတဲ့အခါကျတော့ဒီနိုင်ငံတကာနောက်ဆုံးအနေထားရပေါ့နော်။မြန်မာနိုင်ငံအတွက်ဘလို့အဓိကကြိုတင်ပြင်ဆင်သင့်တာကိုအဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြကြရလဲဆရာကြီ
း။ဒီကိုဗစ်ကတော့လောလောလတ်လတ်ကမ္ဘာလုံးမှာတော့ငြိမ်သွားတယ်ချီပေါ်ပြီမျိုးကွဲတဲ့ variants ဆိုတော့ပေါ်လာတယ်ပေါ့ကျွန်တော်တို့ US မှာကဲလာ3လလလောက်ထားတော့ October ပြီးခဲ့လာဆိုကျွန်တော် BA4 BA5 လောက်ကတော့ဒီလိုအများဆုံးဖြစ်ဒါပေမဲ့ဒီ October လေးလောက်မှာကျွန်တော်တို့စပြီးတော့တချို့သောနိုင်ငံဖြစ်တဲ့ England နဲ့ Canada ရေပေါ့နော်နောက်တစ်ခုကတော့အရင်တော့ကျွန်တော်တို့ဖြစ်ခဲ့သလိုပဲ Omicron မျိုးကွဲတွေစခဲ့တဲ့ India မှာပေါ့နော်သူတို့စပြီးတော့ဒီမျိုးကွဲအသစ်တစ်ခုဖြစ်တဲ့ XBB ဆိုပြီးတော့ strain တစ်ခုထွက်လာတယ်ဆိုတော့အစပိုင်းတော့ဆိုတော့တော်တော်လေးကိုကြောက်ကြပေါ့နော်စင်ကာပူဒီ Ministry of Health ဆိုပါတော့အနေနဲ့အစတော်တော်လေးကိုသတိပေးတဲ့အချက်တွေပေါ်လာသူတို့တွေ့ရှိချက်ပေါ့နော်ဆိုတော့ဒီ XBB ဆိုတဲ့မျိုးဝါလေးဆိုတာဒီ Omicron မျိုးဝါနှစ်ခုကိုပေါင်းစပ်ထားတဲ့ဟာဖြစ်နေတယ်အဓိကတော့ဒီ Omicron ရဲ့အစဆုံးဖြစ်တဲ့ဒီ5လို့ဟာမျိုးပေါ့လေအဲ့ရနေစစ်စင်သက်လာတဲ့အပိုင်းဆိုတော့သူက most immune invasive ပေါ့နော်ဟိုဗက်ဆင်းတွေကို invasion ပေါ့နော်သူကတော့ဗက်ဆင်းမတိုးတော့ဟာများဖြစ်မလားဆိုပြီးတော့သူကထင်လာတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီမျိုးကွဲစိတ်သစ် XBB ပေါ့နော်သူရဲ့ကိုယ်ခံမတိုးတဲ့အနေအထားကိုလက်တွေ့ဘယ်လိုတွေ့ထားလဲဆရာကြီး
တကယ်လက်တွေ့ရတော့ဒီသူတို့ကတော့ immune invasive ဆိုတဲ့စကားလုံးကတော့မှန်တော့မှန်ပါတယ်အဲ့ဒါဘာမှသွားပြီးတော့ကျွန်တော်တို့အတွက်အသုံးမဝင်တော့တယ်ဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာဒီမှာပေါ့အထူးဖြင့် US မှာအများစုသုံးခဲ့တဲ့ monoclonal antibody ပေါ့နော်ဒါကတော့အရှိတောင်အားရှမှာတော်တော်လေးကိုမရတော့ကိုရှားပါတယ်ဒီမှာကတော့ကျွန်တော်တို့သုံးပါတယ်ဒီ monoclonal ဒီချိန်တခါတော့ကျွန်တော်အရန်ကိုသုံးခဲ့ပါတယ်ဆိုတော့သုံးတဲ့အတွက်မှာ monoclonal ရဲ့မကောင်းတဲ့အချက်ကကျွန်တော်တို့စပြီးတော့သုံးခဲ့တဲ့ monoclonal တွေတစ်ခုပြီးတစ်ခုကျွန်တော်တို့ဆုံးရှုံးသွားတယ်တွေ့လိုက်ရတယ်ပေါ့နော်သုံးလို့မရဘူးပေါ့လေအခုလက်ရှိသုံးနေတဲ့ monoclonal ဒီလည်းနောက်ဆုံးပဲရှိတာဒါထက်နောက်မှလည်းပေါ်လာတာမရှိသေးပါဘူးဆိုတော့အဲ့ဒီ monoclonal လည်းဒီအခုထွက်လာတဲ့ strain တွေကဘာမှသိပြီးတော့မတိုးတော့ဘူးပေါ့လေဆိုတော့အဲ့ဒါကိုကျွန်တော်အဓိကသူတို့သုံးတာပါ immune invasive variant ကိုကျွန်တော်တို့သုံးလိုက်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီမျိုးကွဲစိတ်သစ်ကအရင်မျိုးကွဲတွေထက်ပေါ့နော်ပိုပြီးတော့ဆုံးရမယ်သဘောရှိလားဆရာ
ကျွန်တော်တို့နားလေတဲ့တောက်ပေါ့နော်အခုဒါကတော့နည်းနည်းလေးအစ်စ်တော့ရှိနေသေးတာပေါ့နော်ဒီ XBB ပေါ့နော်သူကတော့ကို XBB ကိုထပ်ပြီးတော့ခွဲလိုက်ပြီးတော့ BB1 BB2 BB3 ရေဆိုပြီးတော့ပြောနေကြတာပေါ့လေဒါကတော့ scientist တွေရဲ့အသုံးအနှုန်းတွေပေါ့နော်ဒီတရုတ်ပြည်မှာတော့ဒီ immune invasion immune escape လို့သုံးတာကတော့အဓိကဒီ monoclonal ကို effective ဖြစ်လားမဖြစ်လားပေါ့မှာကျွန်တော်တို့သုံးတယ်ပေါ့နော်ဒီ monoclonal တစ်ခုဖြစ်တဲ့ Avel Shield လို့ခေါ်တာပေါ့နော်ဒါကတော့ကျွန်တော်နောက်ဆုံးဒီနိုင်ငံမှာသုံးနေတဲ့ဟာပေါ့နော်ကျွန်တော်ကအရင်တော့ဘယ်လိုဖြစ်လဲဆိုတော့ဟိုအဒီလောလောဆယ်မှာ COVID ရတယ်ဆိုရင် Paxlovid တို့ Monjuvir တို့မရသေးတဲ့အချိန်မှာဆိုရင်ဒီ monoclonal ပဲအားကိုးရတာလေဆိုတော့ monoclonal ကို infusion တစ်နာရီပေါ့နော်ဆိုတော့ဒီကောင်တွေကအခုကဒီကျွန်တော်သုံးနေတဲ့နောက်ဆုံးဒီ Avel Shield လို့ခေါ်တာပေါ့နော်အဲ့ဒီဆေးကိုမတိုးတဲ့အပိုင်းတွေတွေ့လာတယ်ဆိုတော့အဓိကအဲ့ဒါအကြောင်းသူက immune escape ကိုပြောတာပေါ့နော
်ဟုတ်ကဲ့ဆရာဒီနေရာမှာအရင်ထိုးဆေးတစ်မျိုးကတော့အခုမျိုးစိတ်ကွဲတဲ့ချောင်းပေါ့နော်အာနိသင်ပြတ်သွားတဲ့သဘောပေါ့
ဟုတ်ပါတယ်ဒါပေမဲ့လေအခုကျွန်တော်လက်ရှိထိုးနေတဲ့ vaccine တွေကဒီရောဂါကို serious ဖြစ်အောင်ကာကွယ်နိုင်တာဆိုတော့ဒေါ်လုံးသက်လက်ဖတ်မိတဲ့လောက်ပေါ့နော်ဒီအိန္ဒိယမှာလူအသေးပြောက်များတာတွေပါတယ်တော့မတွေ့ပါဘူးအခုဒေါ်လုံးစင်နိုဗ ెంబ ာလအတန်းပိုင်းပေါ့နော်လာတဲ့သတင်းတွေပေါ့လေဆိုလို့ရှိရင် disease အနေထားတော့ mild disease ပဲဒီအိန္ဒိယမှာဒီ omicron variant ဖြစ်တဲ့ xbb variant မှာဆေးရုံတင်ပြီးတော့အသက်ရှင်လမ်းကြောင်းပေါ်ရောက်သွားတဲ့လူတွေနောက်ဆိုအသက်ဆုံးရှုံးသွားတဲ့လူတွေမရှိတဲ့လောက်ကိုရှားပါတယ်ဆိုပြီးတော့ထွက်လာတယ်ပေါ့နော်သူက xbb နဲ့ xbb1 ဆိုပြီးတော့အဲ့ဒီလူတွေကိုပြန်ကြည့်လိုက်လို့ရှိရင်အများစုသောလူတွေကဒီ vaccine ကိုတော့ပြီးတဲ့လူတွေပါပဲနောက်တစ်ခုကလည်းကျွန်တော်တို့ဒီနိုင်ငံရဲ့ expert ပေါ့နော်ဒီ Fauci ကဒီ winter မှာတော့ဒီလိုဟာမျိုးတွေအရတော့ရှိပါလေဒီလို search တွေအရတော့ expect လုပ်ထားတယ်နံပါတ်တွေတက်လာမှာပေါ့လေ January လလောက်ဆိုရင်တော့အမြင့်ဆုံးလောက်ထိဖြစ်နိုင်တယ်လို့နေလူတော်ပဲပေါ့နော်အခုကဒီ tourism တွေအကုန်ပြောင်းပွင့်လိုက်တာလေနိုင်ငံတကာလေကြောင်းလိုင်းတွေကလည်းဒီတိုင်းပဲသွားလာနေတယ်ဘူးပိတ်ထားတဲ့နိုင်ငံတွေလည်းမရှိတော့ဘူးဆိုတော့ တခါ New York ဒီ another wave of XBB ဖြစ်လာမလားပေါ့လေ concern ဖြစ်ကြတာပေါ့လေဆိုတော့ concern ဖြစ်တာကတော့ concern ဖြစ်တယ်ကိုယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒါမျိုးကိုအရင်တုန်းက2020တုန်းကပေါ့နော်ဒီလို concern ဖြစ်ရကောင်းမှမသိတဲ့အခါကျတော့အကြီးအကျယ်ကိုခံလိုက်ရပြီးသွားပြီလေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုတစ်ခါဒီမျိုးကွဲစိတ်တွေအတွက်ပေါ့နော်ဘလူးချိုသတိပြုဆရာတွေကတွေ့ထားပြီလဲဆရာ
ဂျုံပြီးတော့ပြောရလို့ရှိရင်တော့အခုရတဲ့ဒီကဘာလုံးကနေအထူးဖြစ်ပေါ့နော်အိန္ဒိယပေါ့ပြောတဲ့အရာတော့ဒီယောဂါအမြင့်တဲ့မဟုတ်တော့တော့ယောဂလက္ခဏာစိုးစိုးဝါးမဟုတ်ပါဘူးနောက်တစ်ခုကအသက်သေးချင်လောက်တဲ့အထိဒုက္ခရောက်လိုက်နိုင်တဲ့ယောဂအနေနဲ့တခုတော့မဟုတ်ပါဘူးဒါပေမဲ့လေဒီ XBB variant ဒီတကြင်စင်ကာပူကအစပြောလိုက်တဲ့အခြေအနေကတနည်းကိုလူရောက်15,000 18,000 လောက်ဒီဖြစ်တယ်ဆိုပြီးဒီနိုဝင်ဘာဒီလဇန်ပေါ့နော်အောက်တိုဘာလကုန်ကနေလောက်မှာအဲ့မှာတော်တော်လေးကို hot topic ဖြစ်လာတယ်ဒါပေမဲ့သူကဘယ်လောက်ထိ expect လုပ်ထားလဲဆိုစင်ကာပူ government ကဒီ mid november လောက်ထိမှာတရက်တရက်ကိုတောင်းကနန်းထက်မှာ case ဖြစ်လာနိုင်တယ်ဆိုပြီးတော့ဒီလည်းပြောတော့နောက်တစ်ခုကပါ report လုပ်လဲဆိုတော့ဒီ variant ဒီပထမတစ်ပတ်ပေါ့နော်အဲ့ဒီအပတ်အတွင်းမှာဖြစ်တဲ့ case အကုန်လုံးရဲ့ 50%+ ကဒီမျိုးကွဲရနေဖြစ်လာပါတယ်ဆိုပြီးတော့စင်ကာပူ government ပြောလိုက်တာနည်းနည်းလေးတကယ်ပါလို့စပြီးတော့ပြန်ကောင်းထောင်ရတဲ့အပိုင်းလေးရှိလာတယ်ပေါ့လေပြီးတော့စင်ကာပူမှာအရန်ကို transmissibility များတယ်ပေါ့အကူကတော့ transmissibility များတယ်ဆိုတဲ့အပိုင်းတွေကလည်းအများကြီးပိုလာတယ်နံပါတ်1ကအခုကဘယ်နေရာမှာမှဟိုဟိုပိတ်ထားတဲ့ပြည်တော်ကိုရာသူရုပ်ရှင်ုံတို့တခြားသောနေရာတွေအကုန်မပါမှဝစ်စရာမလိုတော့လေမြန်ပေါ်မှာလည်းဝစ်စရာမလိုဘူးယထားပေါ်မှာလည်းဝစ်စရာမလိုဘူးကာစီနိုမှာလည်းဝစ်စရာမလိုဘူးဆိုတော့ဟူလာနိုင်နေအကြောင်းရင်းတော့အရင်ပေါ်တာပေါ့အရင်တော့ဆိုကို public transportation သွားလို့ရှိရင်ဟို mass matter ပဲနဲ့ဝင်လို့မရတာဓမင်းဆိုင်တွေကိုသွားလို့ရှိရင် mass matter ပဲနဲ့ဓမ္မမဟုတ်လို့ရှိရင်အပြစ်မှမစားရင်ဒါမျိုးဆိုလို့မရဘူးလေဆိုတော့သူတို့ပြောတဲ့ data ကတော့ဟို alarming data တော့ဖြစ်ချင်းဖြစ်မှာပါဒါပေမဲ့လေဒီဘက်ကနေ India ကနေပြန်ပြီးတော့ခြေပါတဲ့ data very mild disease ပေါ့နော်ဆိုတော့ကျွန်တော်တို့အနေနဲ့ပြောရရင်တော့စောင့်ကြည့်ရအောင်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများ ရှင်ပါတယ်ဆရာ